ဂျိုးဘိုင်ဒန်ကိုရွေးကောက်ခံသမ္မတအဖြစ်အမေရိကန်အထက်လွှတ်တော်အမတ်အများစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကပထမဆုံးချိန်အတိအမှတ်ပြုလိုက်ပါတယ်။အင်္ဂါနေ့ကအထက်လွှတ်တော်မှာပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းမှာ
So today I want to congratulate President-elect Joe Biden.
ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုဒီကနေ့မှကျွန်တော်ဂုဏ်ပြုချင်ပါတယ်။အထက်လွှတ်တော်အတွက်ရွေးကောက်ခံသမ္မတဟာလူစိမ့်တယောက်မဟုတ်ပါဘူး။သူကိုယ်တိုင်လည်းနှစ်ပေါင်းများစွာပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာပါဝင်ခဲ့သူပါ။နောက်ပြီးရွေးကောက်ခံဒုသမ္မတကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်ကိုလည်းကျွန်တော်ဂုဏ်ပြုပါတယ်။ကျွန်တော်တို့ရဲ့သဘောထားကွဲပြားခြားနားမှုတွေလွန်ပြီးကြီးမယ်ဆိုရင်အမေရိကန်နိုင်ငံသားအလုံးဂုဏ်ယူရမှာကတော့ကျွန်တော်တို့နိုင်ငံမှာပထမဆုံးအချိန်အမျိုးသမီးဒုသမ္မတရှိလာပြီးဆိုတာပဲဖြစ်ပါတယ်လို့ပြောသွားတာပါအခုလို Republican ခေါင်းဆောင်ရဲ့မိကွန်းဟာရွေးကောက်ပွဲမှာသမ္မတ Donald Trump ရှုံးနိမ့်မှုနဲ့ပတ်သက်လို့သူတို့ဘက်ကသတင်းပတ်အတန်ကြာနှုတ်ဆက်နေမှုကိုလည်းအဆုံးသတ်စေခဲ့ပါတယ်တနင်္လာနေ့က Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးဖွဲ့ကနေပြည်내ကိုစားပြုမဲအရေးအတွက်စုစုပေါင်း306မဲနဲ့အနိုင်ရရှိသူဖြစ်ဂျိုးဘိုင်ဒန်ကိုတရားဝင်ကြေညာခဲ့ပြီးတဲ့နောက် Mitch McConnell ကတရားဝင်အသိမှတ်ပြုကြောင်းပြောကြားခဲ့တာဖြစ်တယ်လို့အခြား Republican အထက်လွှတ်တော်အမတ်တွေအနေနဲ့လည်းရွေးကောက်ပွဲမှာ Biden အနိုင်ရရှိတာကိုဝန်ခံပြောကြားဖို့အချိန်တန်ပြီလို့လည်းသူ့ရဲ့မိကွန်းမှာတိုက်တွန်းသွားပါတယ်။တစ်ချိန်တည်းမှာပဲ American မှာလူထောင်ပေါင်းများစွာအသက်ဆုံးရှုံးခဲ့တဲ့ COVID-19 ကပ်ရောဂါအကျက်တဲကာလကျင်းပမဲ့သမရကျန်းသစ္စာကျင်းစုပွဲအခမ်းအနားအတွက်ပြည်သူ့ကျန်းမာရေးကာကွယ်ရေးအစီအမံတွေကိုရွေးကောက်ခံသမရဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာကျင်းစုပွဲကျင်းပရေးကော်မတီကအင်္ဂါနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်2021ခုနှစ်ဇန်နဝါရီလ20ရက်နေ့မှာဘိုင်ဒန်နဲ့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်တို့ဟာကျန်းမာရေးနဲ့လုံခြုံရေးဆိုင်ရာစည်းမျဉ်းတွေရှိနေတဲ့လွှတ်တော်အဆောက်အအုံမှာကျန်းသစ္စာကျင်းပကြမှာဖြစ်ပြီးအဲ့ဒီနောက်ဘိုင်ဒန်ကအဖွင့်မေးခွန်းပြောကြားမှာဖြစ်ပါတယ်ရှင်